ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံရတဲ့ယူကရိန်းနိုင်ငံကိုအကူအညီပေးဖို့သမ္မတဗလာဒီမီယာဇယ်လန်စကီကဂျာမနီနိုင်ငံကိုကြာသပတေးနေ့မှာပဲပန်ချလိုက်ပါတယ်။ဒီချိန်ကဂျာမနီနိုင်ငံကိုပန်ချထားခဲ့တဲ့ဘာလင်တိုင်းလိုဥရောပမှာလွတ်လပ်မှုနဲ့ချုပ်နှောင်မှုကြားတိုင်းသိကြီးတစ်ခုပေါ်ပေါက်လာနေတဲ့အန်ဒီယေကိုကာဝယ်ကြဖို့လေဂျာမနီလွှတ်တော်ကိုပေးပို့တဲ့ဗီဒီယိုမင်ကုန်းမှာယူကရိန်းသမ္မတကပြောကြားလိုက်တာပါ။ယူကရိန်းသမ္မတရဲ့မင်ကုန်းမှာပဲအခုခါရက်ဆိုင်ထားလိုက်ပြီဖြစ်တဲ့ရုရှားကသဘာဝတန်ငွေတွေတင်ပို့မဲ့ Nord Stream အမှတ်2ပိုက်လိုင်းအစီအစဉ်ကိုဂျာမနီကလက်ခံခဲ့တဲ့အတွက်လဲယူကရိန်းရဲ့ထက်စီးပွားရေးကိုဦးစားပေးခဲ့တယ်ဆိုပြီးဝေဖန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံတောင်ပိုင်းကဝန်းရံပိတ်ဆို့တိုက်ခိုက်ခံရတဲ့မရီယိုပိုမြို့မှာရာနဲ့ချီတဲ့စစ်ပြေးဒုက္ခတွေခိုလုံနေတဲ့ကစားရုံတစ်ခုကိုရုရှားကလေကြောင်းတိုက်ခိုက်တာခံခဲ့ရပြီးနောက်တစ်ရက်ဖြစ်တဲ့ကြာသပတေးနေ့မှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ခဲ့ကြပါတယ်။